မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တမန်တော်ကောင်ကြီးဦးစီးချုပ်နဲ့စစ်တပ်အကြီးအကဲ5ဦးကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစာထုတ်ပြန်တောင်းဆိုလိုက်တဲ့အပေါ်ပြည်ထောင်အစိုးရကကြိုဆိုလိုက်တယ်လို့ရက်စက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့လုံခြုံရေးကောင်စီကအမြန်လှုပ်ဆောင်ဖို့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အပြည့်စုံတော့ဘုရော့ဒေါခင်မျိုးသက်ကပြောပြမှာပါ
တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်စစ်ကောင်းဆောင6ဦးဟာမြန်မာနိုင်ငံတွင်းမှာလူခွင့်ချိုးဖောက်မှုတွေကိုဆူဆူဝါဝါကျူးလွန်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဩဂုတ်လ29ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်အချက်လက်ရှာဖွေရေးအဖွဲ့ကတင်ပြထားတဲ့စာရင်းမှာမြန်မာတမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတမရော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ကာကွယ်ဦးစီးချုပ်ယုံကြည်ရဲ့စစ်စင်အထူးအဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ပါဝင်ကြပါတယ်။ဒီမြန်မာစစ်တပ်အကြီးအကဲ6ဦးတို့ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးအချက်လက်ရှာဖွေရေးအဖွဲ့ကအချက်လက်တွေကိုစုဆောင်းခဲ့တယ်လို့စုံစမ်းရေးအဖွဲ့ဝင်တဦးဖြစ်တဲ့ခရစ်စတိုဖာဆိုဒီတီကပြောပါတယ်။
In Myanmar, there is a very clear chain of command, and there is no doubt in our minds whatsoever that what we saw happen in Rakhine.
မြန်မာနိုင်ငံမှာအထက်ကအမိပြီးတာကိုအောက်ဘက်ကလိုင်းနာရမယ်ဆိုတာကသိကိုရှင်းပါတယ်။ဒါကြောင့်ပထမကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာမှန်သမျှဟာအစ်မင်းအစ်ခေါင်းဆောင်ဘိုင်းကမတိဘဲနဲ့ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့အချက်ရဲ့ဒုတိယကတော့ထီထီရဲ့ရောက်စစ်တပ်ထိန်းချုပ်မှုအောက်မှာဖြစ်ပျက်ခဲ့တာကတော့တန်တရာရှိစရာမလိုပါဘူး။မြန်မာနိုင်ငံမှာဒီလိုအထက်အမိတ်ကြောင့်အဆင့်ဆင့်လိုက်နာလှုပ်ဆောင်ရမယ်ဆိုတာကရှင်းတဲ့အတွက်ဒီလူ6ယောက်ကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့အခုလိုကျွန်တော်တို့ကအကြံပေးတာဖြစ်ပါတယ်
။ဒီစစ်ကောင်းဆောင်တွေဟာ genocide လူမျိုးတုံးတပ်ဖြတ်မှု crimes against humanity လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crimes ဆေးရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းအချက်လက်ရှာဖွေအဖွဲ့ကဆွဆွဲလိုက်ပြီးသူတို့ကိုဒီနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတယ်လို့အစိုးရခံစားမှတိုက်တွန်းထားပါတယ်။တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အဖွဲ့ဝင်နောက်တဦးဖြစ်တဲ့ Radhika Kumara Swami ကအစိုးရခံစားနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ The main perpetrator of the serious human rights violations outlined in our report
မတူစီခံစားမှာဒီမိုင်းဆိုင်ရာကျန်းမာမှုအပါအဝင်ပေါ်ပြထားတဲ့ကြီးလေးတဲ့လူငယ်ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တာကမြန်မာစစ်တပ်ပါ။တမရဟာစစ်သားတွေအပြင်စစ်စီမှဆီလွတ်ချထားတဲ့တခြားလက်နက်ကိုင်းလူကြီးတပ်တွေအပေါ်ထိထိရောက်ရောက်အမိနဲ့ထိမ့်ချုပ်တာပါ။ကျမတို့အစီရင်ခံစာမှာတပ်မှအဆင့်အမြင့်ဆုံးလူတွေရဲ့နာမည်တွေကိုဖော်ပြထားပါတယ်။ဒီလိုဖော်ပြခြင်းအပြင်သူတို့ရဲ့တာဝန်ယူမှုကိုကျမတို့ကလေးလေးနက်နက်တောင်းဆိုနေတယ်ဆိုတာကိုပြသဖို့ဖြစ်ပါတယ်
။ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံချိုင်းဝန်ကြီးသစ် Jeremy Hunt ကအစီရင်ခံစာကိုဖတ်ရတာဟာတိတ်ကိုစိတ်ထိခိုက်ရကြောင်းရွှင်ကြရီပေါ်မှာရက်စက်တဲ့လောက်ရတွေကျူးလွန်ခဲ့သူတွေအတွက်ရှောင်ပုံးစရာနေရာမရှိတဲ့ကြောင်းနဲ့ဒီအတွက်အဖြေရှာဖို့မြန်မာနိုင်ငံကိုတက်နိုင်တဲ့လောက်အစောဆုံးတွားရောက်မှာဖြစ်ကြောင်းသူ့ Twitter မှာရေးသားပြောဆိုခဲ့ပါတယ်။ British စုအုပ်ဖွဲ့ Asia Pacific Data ဆိုင်ရာဝန်ကြီး Mark Field ကလည်းတနင်္လာနေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးရွှင်ကြဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဘူးသူတယောက်အနေနဲ့မြန်မာစစ်တပ်လူခွင့်ချိုးဖောက်မှုတွေလုပ်တာကိုသိရှိကြောင်းနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုဥပဒေကြောင်းအရအေးအေးယူနိုင်မှုလုပ်နေတယ်အချက်လက်ရှာဖွေအဖွဲ့လောက်ရကိုထိကျူးခဲ့ပါတယ်အခုလိုစင်ခံစားထွက်ပေါ်လာတဲ့အတွက်ကုလသမဂ္ဂလူခွင့်ကောင်စီကရောကုလသမဂ္ဂလုံခြုံရေးကောင်စီကပါဂရုတစိုက်နဲ့အေးအေးယူလှုပ်ဆောင်လာမယ်လို့ယုံကြည်ကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်ဒီကိစ္စကိုကုလသမဂ္ဂလူခွင့်ကောင်စီမှာစက်တင်ဘာ17ရက်နေ့တင်သွင်းတဲ့ကလှုပ်ဆောင်နိုင်မယ့်အချက်တွေကိုတခြားအဖွဲ့ဝင်တွေနဲ့အတူဆွေးနွေးကြမှာဖြစ်ကြောင်းလည်းရေးသားထားပါတယ်မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်တွင်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လှုပ်ဆောင်မှုတွေဟာတိုက်ကိုနှေးကွင်းလွန်လာမှုအမြန်လှုပ်ဆောင်ဖို့ Human Rights Watch လူခွင့်ရေးအဖွဲ့ကတောင်းဆိုကြောင်းအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်ဒါရိုက်တာ Akshaya Kumar ကပြောပါတယ
် It's been 1 year. We've reached the 1 year anniversary since this latest round of violent ethnic cleansing took place And unfortunately, what we've seen.
ကုတ္တနည်းရှိနေပါပြီ။နောက်ဆုံးဖြစ်ပေါ်တဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတဲ့အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာတစ်နှစ်ပြည့်နေပါပြီ။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လုပ်ရက်တွေကိုကြည့်ရင်ပါဇက်နဲ့ပြောနေတာပဲအများကြီးတွေ့နေရပြီးလက်တွေ့လောက်တာတိတ်မရှိပါဘူး။အခုဒီအစီအခံစာထွက်လာတော့ဒီအကြီးဆုံးအခွင့်အလမ်းရလာတာဖြစ်ပြီးဒီကိစ္စနိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လုပ်ရမှာပါ
။ဒါအပြင်အကြမ်းဖက်မှုတွေလုပ်ရမှာပါဝင်တဲ့အာဆာရင်ဂျာအကြံဖက်ဖွဲ့ပါဝင်မြန်မာနိုင်ငံတွင်လူခွင့်ရဲ့ချိုးဖောက်သူအားလုံးကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့လဲမစ္စကူမာကပြောပါတယ်